အင်တာနက်လူမှုကွန်ရက်မှာဗီဒီယိုအတိုလေးတွေတင်လို့ရတဲ့တရုတ်နိုင်ငံကထုတ်လို့တဲ့ TikTok app ကိုလုံခြုံရေးအတွက်စိုးရိမ်တာကြောင့်ဝန်တန်းတွေအသုံးပြုကွင်ပိတ်ပင်ဖို့ဥရောပပါလီမန်ကဆုံးဖြတ်လိုက်ကြောင်း EU အရာရှိတွေကအင်္ဂါနေ့ကပြောပါတယ်။တားမြစ်ချက်ထဲမှာပါလီမန်ဆိုင်ရာအီးမေးလ်တွေနဲ့တခြားကွန်ရက်တွေကိုချိတ်ဆက်အသုံးပြုလို့ရတဲ့ကိုပိုင်အင်တာနက် digital ပစ္စည်းတွေလည်းပါဝင်မှာဖြစ်တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းဥရောပကော်မရှင် EC နဲ့ဥရောပကောင်စီတို့ကနေသူတို့အဖွဲ့အစည်းကဝန်တန်းတွေရဲ့လက်ကင်ဖုံးတွေမှာ TikTok app အသုံးပြုတာကိုပိတ်ပင်လိုက်ပါတယ်။တရုတ် Binance ကုမ္ပဏီကထုတ်လုပ်ထားတဲ့ TikTok app ကိုတုံးစွဲသူတွေရဲ့လျှို့ဝှက်အချက်တွေကိုတရုတ်အစိုးရကထောက်ယူသွားနိုင်သလားဒါမှမဟုတ်သူတို့ရဲ့အကျိုးအတွက်တရုတ်နိုင်ငံကလှုံ့ဆော်သွားနိုင်သလားဆိုပြီးစိုးရိမ်မှုတွေတိုးပွားလာပါတယ်။ပုံမှန်အဖြစ်တရုတ်အစိုးရကတော့သူတို့အနေနဲ့အဲ့ဒီလိုမျိုးရည်ရွယ်ချက်မရှိတဲ့အကြောင်းညှင်းဆိုလေးရှိပါတယ်။အမေရိကန်ပြည်ထောင်စုအထက်လွှတ်တော်ကနေ TikTok အသုံးပြုတာတားမြစ်ဖို့အတည်ပြုခဲ့ပြီးတဲ့နောက်သမ္မတအိမ်ပြည်တော်ကလည်း Cyber အတွက် Cyber လုံခြုံရေးအတွက်အစိုးရဌာနတွေမှာတစ်လအတွင်းအဲ့ဒီ TikTok app ကိုဖျက်ရှားဖို့ညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။အလားတူကနေဒါနိုင်ငံကလည်းအဲ့ဒီ TikTok app ကိုတနင်္လာနေ့ကပိတ်ပင်လိုက်ပါတယ်။အိန္ဒိယနိုင်ငံကတော့အရင်ကတည်းကတည်းက TikTok app အသုံးပြုခွင့်ကိုလုံးလုံးပိတ်ပင်ထားပြီးဖြစ်ပါတယ်ခင်ဗျာ။